နေပြည်တော်လေဆိပ်မှာမူကြီးစီးပွားရေးနဲ့အတူပစ္စတိုတနတ်တွေပါတွေ့ရှိခဲ့တဲ့အတွက်ဖမ်းဆီးခံထားရတဲ့အာကစားဝင်ကြီးဟောင်းရဲ့တာချိုကိုကိုတင်ဆန်းအပါအဝင်အပေါင်းပါ၃ဦးကိုမူကြီးစီးပုံမှန်နဲ့အရေးယူထားပြီးတော့အမှုကိုဆက်လက်ဆစ်ဆင်းနေကြောင်းပြည်ထောင်ဝင်ကြီးဌာနကတင်ထုတ်ပြန်ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးပုံမှန်ထိခိုက်မှာမဟုတ်တလို့အပြည့်အဝတာဝန်ယူထားတဲ့အကြောင်းနေပြည်တော်ကောင်စီနေမီရေးတက်ဖွဲ့မှုရေးမှူးကြီးဇော်ခင်အောင်ကပြောပါတယ်အကြောင်းစုကိုမတ်အင်ဂျင်နယ်ကပြောပြပါလိမ့်မယ်ခင်ဗျာ
ဒီအားကစားဝင်ကြီးဟောင်းဦးတင်ဆန်းရဲ့သားဖြစ်ပြီး ACE ကုမ္ပဏီနဲ့ဟိုတယ်လုပ်ငန်းရှင်လည်းဖြစ်တဲ့ဦးဖြိုးကိုကိုတင်ဆန်းရဲ့လက်နက်နဲ့မူရစေဝါအမှုနောက်ဆက်တွဲအဖြစ်သူ့ရဲ့ကိုပိုင်အိမ်ရေလုံးအပါအဝင် ACE ဟိုတယ်ကိုရဲတပ်ဖွဲ့ကမနေ့ကဝင်ရောက်ရှာဖွေခဲ့ပါတယ်။ဒါနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုနေပြည်တော်ကောင်စီနယ်မြေရဲတပ်ဖွဲ့မှရဲမှူးကြီးဇော်ခေအောင်ကသတင်းတောက်တွေကိုမနေ့ကနေပြည်တော်မှာအခုလိုပြောပါတယ်။
ဟုတ်ကဲ့ခင်ဗျာအဲ့တော့လက်ရှိမင်းညာကျွန်တော်တို့ဆက်ပြီးတော့မှပြင်ဖြစ်တဲ့အခါမှာတော့သူတို့ဆီကနေပြီးတော့မှသူနေတဲ့ဟိုကျွန်တော်တို့ကိုပါလေလည်းမစပေါ်တဲ့အစီအမဆုံးဟိုလေအစီအမရဲ့နေတဲ့ဆက်ပြီးတော့မှဟိုတင်ရှိရမှာတော့နော်အဲ့ဒီအရာတွေကတော့အားလုံးမထုတ်ဘူးကျွန်တော်ဆက်ပြီးတော့ရှိ
ဒါတင်ဦးဖြိုးကိုကိုတင်ဆန်းပိုင် ACE ကုမ္ပဏီအစအုပ်ဝင်တွင်ရထားတဲ့ National Security Council ဒစိတ်ကထားတဲ့တံပိုးကြီးဟမ်မာကားတွေကိုတော့လောလောဆယ်မှာသိမ်းယူဖို့ညွန်ကြားချက်မရထားဘူးလို့လည်းသူကဆိုပါတယ
်။ကားတွေကတော့သူတို့လုပ်ငန်းသူကားတွေတော့ရှိမှာပေါ့နော်။ဒါရဲ့လုပ်ငန်းသူကားတွေတော့သူတို့ဟိုတယ်ကမှရှိရတာရှိတယ်။အဲ့ဒါတွေကတော့ကျွန်တော်တို့ကဒီဟိုကနေပတ်သက်တာမရှိတော့ကျွန်တော်တို့ကဘာမှသိမ်းရေးစရာမရှိပါဘူး။
ဥပယောကကိုတင်ဆန်းစီကနေမူရစေဝါတွေအပြင်ပစ္စတိုလက်နဲ့အများပြားကိုပါသိမ်းဆည်းရခဲ့တဲ့အမှုကိုနေပြည်တော်ကရဲစခန်းမှာမူရစေဝါဆိုင်ရာပုံမှန်နဲ့အမှုဖွင့်စစ်ဆေးနေကြောင်းမနေ့တနင်္လာနေ့ကထုတ်ပြန်တဲ့ပြည်ထောင်ဝင်ကြီးဌာနရဲ့သတင်းမှဖော်ပြထားပါတယ်။အခုလိုပစ္စတိုလက်နဲ့6လက်အပါအဝင်ကြီးစံအတောင်ပေါင်း900နီးပါးသိမ်းဆည်းရမိခဲ့တဲ့အမှုကိုမူရစေပုံမှန်နဲ့တာမကဥပဒေနဲ့လက်နက်ကင်ဆောင်မှုနဲ့ရောအကြမ်းဖက်ဥပဒေအရပါအရေးယူတင်တယ်လို့မြင်ကြောင်းဥပဒေရေးရာကျွမ်းကျင်သူလည်းဖြစ်ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံလည်းဖြစ်တဲ့ဦးမင်းလွင်ကတုံ့တပါရယ
်အမှန်ကတော့ဒီလောက်နဲ့ဒီအများကြီးဖြစ်နေတဲ့ကိစ္စကကျွန်တော်လက်နက်ဥပဒေအရပြောမယ်ဆိုလို့ရှိရင်ဒီလက်နက်တွေကမြန်မာနိုင်ငံအတွင်းကထုတ်တဲ့လက်နက်တခုမှမပါပါဘူးနိုင်ငံသားအနေနဲ့တင်သွင်းလာတဲ့လက်နက်တွေဖြစ်တယ်အဲ့တော့လည်းနဲ့ဥပဒေအရရေးယူမယ်ဆိုလို့ရှိရင်ဒီတင်သွင်းခွင့်မရှိတဲ့ပစ္စည်းကိုနိုင်ငံခြားအနေနဲ့တင်သွင်းလာတဲ့ကိစ္စကတခုဖြစ်တယ်။နောက်ပြီးတော့တခါခွင့်ပြုချက်လိုင်စင်းတော့ဒါမှပါမယ့်ဒါမှမဟုတ်တခုခုမှမရှိဘဲနဲ့ကိုင်ဆောင်ထားတဲ့အတွက်ဒီလောက်နည်းနည်းအများကြီးရှိနေတဲ့ဥစ္စာကဒီကျွန်တော်တို့အကြံဖက်မှုကျူးလွန်မှုအတွက်ဂျူတင်ကြံစီတယ်လို့အသက်တင်မပြနိုင်ရင်အကြံဖက်မှုကျူးလွန်မှုအမည်ရည်ရွယ်ပြီးတော့စုဆောင်လက်ဝဲထားရှိတယ်လို့ကျွန်တော်မှတ်ယူရမှာဖြစ်တယ
်။အခုလိုမျိုးလက်နဲ့အရေးအတွက်အများပြားတွေ့ရှိတာမျိုးမဟုတ်ဘဲတနက်တလမ်းမှမတွေ့ဘဲနဲ့လေအကြမ်းဖက်မှုဥပဒေနဲ့ဖမ်းဆီးထောင်ချတဲ့ဖြစ်ရပ်တချို့ရှိခဲ့တယ်လို့ဦးမင်းလူကပြောပါရဲ့
။လွန်ခဲ့တဲ့၃လနှစ်ကကြမ်းကြီးရဲ့တောင်ကြီးမှာဒီလိုပဲအကြမ်းဖက်မှုဥပဒေနဲ့ရေးယူလိုက်တဲ့အမှုတွေရှိတယ်။အဲ့ဒီလိုရေးယူလိုက်တဲ့အခါမှာအစိုးရပြောတဲ့မျိုးတနက်တော်မှတခုမှမပါပါဘူး။ဒုတိယဆိုင်ကိုဝင်ရောက်ပြီးတော့ရှာဖွေပြစ်တီနဲ့တောင်းနဲ့ဆန္ဒနဲ့လောက်ဒီပြပေးထားတဲ့အမှုတွေရှိတယ်ဆိုတာကိုလည်းကျွန်တော်သိရတယ်။နောက်ပြီးတော့တခါမန္တလေးမှာလည်းအကြမ်းဖက်မှုဥတွေနဲ့ပဲပတ်သက်ပြီးတော့အရေးယူထားတဲ့အမှုတွေရှိတယ်။အဲ့ဒီအမှုတွေမှာလည်းလက်နဲ့မပြောနဲ့အတကြောင်းတော့မမီဘဲနဲ့အရေးယူထားတဲ့ဥစ္စာတွေရှိတယ်။အဲ့တော့အခုတနောက်ကိုယ့်လက်တော့မီတဲ့ကိစ္စမှာအကြမ်းဖက်မှုတက်တဲ့ဥတွေဆိုတာလည်းဘယ်နည်းမှမသိဘူး
။ဒါကြောင့်ပြည်ရဲ့ဘက်ကဒီအမှုကိုမှန်မှန်ကန်ကန်တိုင်တွယ်ဆောင်ရွက်နိုင်ပါမလားဆိုတာဥပဒေဘတ်တော်သားတွေဘက်ကစောင့်ကြည့်နေတယ်လို့လည်းဦးမင်းလွင်ကဆိုပါတယ်။အခုလိုလက်နက်အမြောက်အများတွေ့ရှိသိမ်းဆည်းရမိခဲ့တဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လုံခြုံရေးကိုစိုးရိမ်ရပါမလားလို့သတင်းတောက်တွေနေတဲ့မိကုန်းကိုတော့ရဲမှူးကြီးဇော်ခင်အောင်ကအခုလိုဖြေဆိုခဲ့ပါတယ်။အ
မကြီးရဲ့လူမျိုးနဲ့ပတ်သက်လို့ကစိတ်မသက်ဆိုင်ဘူးတဲ့။ဒီအားနဲ့ပတ်သက်တော့ကျွန်တော်ကတော့ဒီရဲ့အဲ့ဒီလူမျိုးကြီးချင်းတော့ဘယ်လိုမှမနေဖြစ်ရဘူးကျွန်တော်အပြေဝတာလို့ထားပါတယ်ဒါပတ်သက်ရှိ
တယ်။တနည်းအနေနဲ့ကနေပြည်တော်လေးစိတ်မှာဦးဖြိုးကိုကိုတင်ဆန်းတဲ့အတူဖမ်းဆီးခံရတဲ့ဦးရဲမင်းစွေနဲ့ဦးစော်ဝင်းထိုက်တို့ဟာ ACE ကုမ္ပဏီဝန်ထမ်းတွေဖြစ်ကြတဲ့အပြင်မြောက်ပြည့်အားကစားချန်ပီယံတွေလည်းဖြစ်ပါတယ်။ ဥပျိုးကိုကိုတင်ဆန်းဟာ2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲတုန်းကမြောင်းများမြို့နယ်ပြည်သူ့လွတ်တော်အမတ်နေရာအတွက်ပြည်ထောင်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်ခဲ့ပြီးရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပါတယ်ရှင်